အမျိုးပေါ်နေတဲ့2000ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်မှာပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေကသဘောတူညီတာမရှိပေမဲ့ကော်မတီမှာပူးပေါင်းပါဝင်ရေးကိစ္စပါတီတွင်ဆက်လက်ဆွေးနွေးဖို့တော့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲတစ်ကြိမ်ပြုလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်မှာဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအဆုံးဖြတ်ခံယူခဲ့တာဖြစ်ပါတယ်။ဒီလိုမဲခွဲဆုံးဖြတ်တဲ့အခြေအနေကိုပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုထုတ်ပြန်ကြေညာပါတယ
်။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမင်းများတဲ့အတွက်ပြည်ထောင်စုတမလမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာဝန်ပေးအပ်ခြင်းအမိန့်ကြေညာစာမူကြမ်းကိုလွတ်တော်ကအတည်ပြုကြောင်းနဲ့ဖွဲ့စည်းမင်းရဲ့နိုင်ငံရေးပါတီအစုအဖွဲ့အချို့နေရာမှာကြန့်ရှိနေတဲ့အမည်စင်းများအတွက်အမည်စင်းရရှိချိန်မှာထပ်မံထုတ်ပြန်ပေးမည်ဖြစ်ကြောင်းကြေညာပါတယ်
ဖွဲ့စည်းလိုက်တဲ့45ဦးပါပူပေါင်းကော်မတီကိုပြည်ခိုင်ချိုးပါတီ၊ရခိုင်မျိုးသားပါတီနဲ့တက်မော်တာလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကန့်ကွက်ကြမှုရှိသလိုပြန်လည်သုံးသပ်ညှိနှိုင်းဖို့ဆွေးနွေးထားတာဖြစ်ပါတယ်။မဲခွဲမဆုံးဖြတ်ခင်မှာဆွေးနွေးဖို့တောင်းဆိုခဲ့တဲ့တက်မော်တာလွတ်တော်ကိုယ်စားလှယ်နဲ့လွတ်တော်ကိုယ်စားလှယ်တို့ကိုနာယကကဆွေးနွေးခွင့်မပေးခဲ့ပါဘူး။ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်ပြီးအဓိကသဘောမတူတဲ့အချက်ကိုပြည်ခိုင်ချိုးပါတီပြောပွဲမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်အေးကလွတ်တော်ခိတရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုရှင်းလင်းပါတယ
်။ဥရင်းနဲ့အညီဒီလွတ်ဆောင်ချက်မရှိလို့နောက်တစ်ခုကအန်ဂယ်တို့ကိုနှစ်ကြိမ်အစည်းအဝေးခေါ်ထားတဲ့ဒီကိုယ်စားလှယ်ရဲ့တင်ပြချက်ဒီအပေါ်မှာနော်နိုင်ငံကဟာနော်အရေးယူဆောင်ရွက်မှုနော်ပြန်လည်ဆွေးနွေးညှိနှိုင်းမှုဒါတွေမလုပ်ဖဲနဲ့ကြည့်နေအစည်းအဝေးလဲဒီတိုင်းပြီးဆုံးသွားတယ်15နှစ်ရှိ ሁለት ဒီတော့ပြီးဆုံးသွားတယ်ပြီးတော့မှသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ရဆိုပြီးတော့เนาะလုပ်ဆောင်သွားတဲ့လုပ်ဆောင်ခြင်းမျိုးဟာเนาะပြည်အောင်လို့ဆွတ်တော်မှာเนาะဒါလုပ်ခြင်းမလုပ်ခြင်းအားလုံးအစည်းစားနေခြင်းတဲ့သဘောဖြစ်ပါတယ်
တမရော့ဘက်ကပူပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ရမှာတမရော့နဲ့အခြားပါတီတွေရဲ့ဆွေးနွေးချက်တွေကိုလျှို့ရှုပြီးလွတ်တော်အတွင်းလဲခွဲတဲ့အပေါ်မှာအားလုံးရဲ့သဘောဆန္ဒမပါဝင်ကြောင်းဥပဒေကိုမလိမ့်တပတ်လောက်ရရောက်ကြောင်းဗိုလ်မှူးချုပ်မောင်မောင်ကဝေဖန်ထားပါတယ်ပူပေါင်းကော်မတီမှာပါဝင်ရင်းနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်အော်ကျွန်တော်တို့ကတော့သူ့ရဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရတယ်ဆိုတော့လည်းပါဝင်နိုင်အောင်တော့ကျေးဇူးပါပါလို့ဒါလည်းကျွန်တော်ပြန်ပြီးတော့မှကျွန်တော်အစုဖက်ကပြန်စဉ်းစားပြီးတော့ဆုံးသပြီးတော့ကျွန်တော်ဘယ်လိုပါဝင်မလဲဆိုတာပါလို့ဒါလို့ဆက်လက်ပြီးဆောင်ပါမယ်နောက်တစ်ခုကလည်းပြည်သူများလို့ဖြစ်တဲ့ Facebook ပြည်သူတွေမှာတက်မတော့မပါဘူးဆိုရင်ကျွန်တော်တော့မသိတော့ဘူးပါလို့ကျွန်တော်အနေနဲ့ကတော့ပြင်လို့တော့ကျွန်တော်က Facebook ရှိသေးတာစီမံပြီးသားဒါပေမဲ့ပြင်တဲ့ပုံစံနဲ့လုံလုံလုံလေးတွေရတာဥရင်းနဲ့မညီပဲနဲ့ဥပဒေကိုကျော်လွန်လာလို့မလေးတစ်ပတ်နဲ့လုံနေတာကာမှုတွေဖြစ်နေတာကျွန်တော်နိုင်ငံတော့လည်းမကောင်းဘူးကြာ
ဒီခိုင်ချိုးပါတီကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုမကန့်ကွက်ကြောင်းပြင်ဆင်ရမှာဥပဒေနဲ့အညီဖြစ်ရေးကိုသာလိုလားပြီးပူပေါင်းကော်မတီမှာပါဝင်ရေးကိုတော့စဉ်းစားဆုံးဖြတ်မှာဖြစ်ကြောင်းဦးတောင်အေးကပြောပါတယ်။မင်းမခွဲမီပြည်တော်စုလွတ်တော်ဒုတိယနိုင်ငံကပူပေါင်းကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးရှင်းလင်းရမှာဒီကော်မတီကဖွဲ့စည်းပုံအခြေခံဥပဒေကိုလိလာတုံ့တက်ပြီးပြည်တော်စုလွတ်တော်ကိုအစီရင်ခံဖို့ဒီအစီရင်ခံစာကိုလွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်အရဆောင်ရွက်မှာဖြစ်ကြောင်းတက်သွင်းပြောကြားထားပါတယ်။ပူပေါင်းကော်မတီရဲ့အတွင်းရင်းမှုဖြစ်သူရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်3ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာညဉ့်ညာဆိုးကကော်မတီလုပ်ငန်းတွေကိုအများဆုံးဆောင်ရွက်မှာဖြစ်ကြောင်းပြောဆိုပါတယ်
။ပူပေါင်းကော်မတီဟာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကြီးကိုဟာလာ20ရာခိုင်နှုန်းတွေပါလေမလိုပဲနဲ့တန်းတင်လိုက်တော့မှလားဆိုမဟုတ်ပါဘူး2 step ပါပထမချိန်လွှတ်တော်လုံးကတော့လေးလာ30ရေးဆိုပြီး1 step သွားခဲ့တယ်ပြီးခဲ့ခါကျတော့တော့အကောင့်ထည့်ဖို့ရေးဆိုပြီး2 step ဒီ2 step လုံးကိုဒီပူပေါင်းကော်မတီတရက်ချက်ကနေပဲခီးရောက်နေပေါ့နော်ငင်းငန်းဆတ်ဆတ်အကြီးကတော့တိုင်နေမယ်ငင်းငန်းဆတ်ဆတ်အချိန်မဆွဲဘဲနဲ့တကယ့်ပြည်သူတွေလိုလားနေတဲ့ဆန္ဒအစ်စ်မှန်ကိုငင်းငန်းဆတ်ဆတ်ဆောင်ရွက်နိုင်ဖို့အတွက်ဒီပူပေါင်းကော်မတီအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့ပူပေါင်းကော်မတီမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18ဦးတက်မတော်သားလွှတ်တော်ကိုယ်စားလှယ်10ဦးပြည်ခိုင်ချိုးရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က2ဦးစီလွှတ်တော်တွင်းမှာကိုယ်စားလှယ်2ဦးကနေ9ဦးစီထိရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးတို့နဲ့သတ်မှတ်ထားပါတယ် ဆိုတော့တွင်မှာနိုင်ငံရေးပါတီ16ခုရှိရာမှာ73ခုကပူပေါင်းကော်မတီမှာပါဝင်ဖို့ကိုယ်စားလှယ်စီရင်ပေးပို့ထားပြီးတန်းတော်နဲ့တည်ဆိုင်ဖြိုးပါတီကပေးပို့တာမရှိသေးပါဘူးပေးပို့လာချိန်မှာပူပေါင်းကော်မတီပါညီစင်းတွေကိုထပ်မံထုတ်ပြန်ဖို့ရှိနေပါတယ်